of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်ဩဂုတ်လ17ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်ထွင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူညညာပေးသွားမှာပါအမေရိကန်ပြည်ထောင်စုမှာလေရင်ဆက်မောင်းဒီဆက်ပြင်ဆင်သူတူကလေရင်ကြီးတစည်းကိုမောင်းနှင်ပြီးတော့မောင်းနှင်ခဲ့ပါတယ်ဒီမြောက်ကိုရီးယားနိုင်ငံမှာဂျပန်နိုင်ငံသားတူကိုဖမ်းထားတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံကစုံစမ်းစစ်ဆေးနေပါတယ်ဒီလိုသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချောင်းသွားတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်မြန်မာနိုင်ငံကိုကိုရိုင်လာရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံညှိနှိုင်းနေပါတယ်ဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ဒေသခံတွေနဲ့နိုင်ငံရေးပါတီတွေဘက်ကအမြင်ဘယ်လိုရှိပါသလဲ
နိုင်ငံသားဖြစ်သိမ့်တဲ့လူကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်မြန်မာတိုင်းငယ်လုံးကိုတော့ခွင့်ပေးလိုက်ကျွန်တော်တို့ဒီမြန်မာပြည်သိတ်အောင်မထားပါ
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီမုတ်တုံမှုအပြင်းထန်ရွာနေတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေရဲ့ဒီအခြေအနေကရောဘယ်လိုများရှိပါသလဲနောက်အမေရိကန်စီးပွားရေးဆိုင်ရာသုံးသက်ချက်သတင်းလွှာတွေကိုလည်းနောက်ပိုင်းမှာအပြည့်စုံတင်ဆက်ပေးပါမယ်အခုရင်းဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ဝါရှင်တန်ပြင်းနေစီအတမ်းမြို့မှာလေရင်ဆက်ပြင်ဆင်သူဦးဟာလေရင်ကြီးတစ်စီးကိုခိုးယူပြီးဒီလေရင်ကိုစတန်ထွင်မောင်းနေခဲ့ပြီးတဲ့နောက်တောင်ဖြူချက်ဆောင်ဒေတာရင်းကလူနေကျပါတဲ့ကက်ထရန်ဂျွန်မော်ကိုပြက်ကျခဲ့ပါတယ်အသက်29နှစ်အရွယ်လေရင်ထိမ့်သိမ်းပြင်ဆင်ရေးဌာနဝန်ထမ်းတဦးဟာ Horizon လေကြောင်းလိုင်းက Q400 ပံကားနှလုံးတက်လေရင်ကို CLTS တက်ကိုမှနိုင်ငံကလေးစိတ်ကနေခိုးယူမောင်းနေခဲ့တာလို့PSKN ရဲ့ဌာနကတွစ်တာမှာရေးသားပါတယ်။လေရင်ထင်းသိမ်းမျှော်စင်နဲ့ပြောကြတဲ့အတန်ဖိုင်ထဲမှာတော့လေရင်မောင်းသူကို Rich လို့ခေါ်ဆိုတာကိုကြားခဲ့ရပါတယ်။အဲဒီနောက်ဒီလေရင်ခိုးယူမောင်းနေသူကသူဟာအခက်အခဲတွေရင်ဆိုင်နေရတဲ့သူတူဖြစ်ပြီးတော့အခုခါမှာကတ်ကြောင်ကြောင်ဖြစ်နေတယ်လို့ပြောကြတာကိုလည်းကြားရပါတယ်။ Horizon လေကြောင်းလိုင်းတာဝန်ခံတူဖြစ်သူ Constance von Müller ကလေရင်ပြတ်ကျရမှာတည်ဆုံခဲ့သူတွေရဲ့မိသားစုနဲ့အတူထပ်တူကြေကွဲမိကြောင်းပြောရတယ်။အခုလိုလေရင်ပြတ်ကျရမှာတည်ဆုံသူရဲ့နာမည်ကိုတော့လေကြောင်းလိုင်းကထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။လေရင်ကိုခိုးယူမောင်းနှင်ခဲ့ပြီးတဲ့နောက်မှာချက်တိုက်လေရင်နှစီးကိုလည်းအနီးကနေလိုက်ပါကြည့်ရှုစေခဲ့ပါတယ်။ဒါပေမဲ့လေရင်ပြတ်ကျရမှာတော့ချက်တိုက်လေရင်နေနဲ့ပတ်သက်ခြင်းမရှိဘူးလို့ရဲဌာနကပြောပါတယ်။ဒီဖြစ်ပျက်ဟာအကြမ်းဖက်ဝါရဆွဲတိုက်ခိုက်ဖို့ကြံစည်တယ်ဆိုတဲ့အနေအထားမျိုးနဲ့လည်းမတွေ့ရကြောင်းလေရင်ကိုစိတ်ထင်တိုင်းမောင်းနှင်ရကနေပြတ်ကျခဲ့တာလို့ PSKN ရဲ့အရာရှိ Paul Pasta ကပြောပါတယ်။လေရင်ပြတ်ကျခြင်းမှာလေရင်ပေါ်မှာတခြားဘယ်သူမှရှိမနေခဲ့ပါဘူးခင်ဗျာ
။တူရကီနိုင်ငံကတင်ပို့တဲ့အလူမီနီယံနဲ့တာမဏိထုတ်ကုန်တွေအပေါ်အမေရိကန်နိုင်ငံကအခွင့်အဆတိုးကောက်မဲ့ကိစ္စတနင်္လာနေ့ကစပြီးတော့အသက်ဝင်မယ်လို့အင်ဖီရောကကြေညာပါတယ်။ဒီလိုအခွင့်တိုးကောက်ဖို့တောက်ကြနေအစောပိုင်းကသမ္မတဒေါ်နယ်ထရမ့်ကြေညာလိုက်ပြီးတဲ့နောက်တူရကီငွေကြေးတန်ဖိုးဟာဆယ်စုနှစ်တခုအတွင်းအနိုင်ဆုံးတန်ဖိုးကိုကျသွားသလိုရင်းနှီးမြှုပ်နှံမဲ့လုပ်ငန်းရှင်တွေရဲ့ယုံကြည်မှုလည်းကျဆင်းသွားခဲ့ပါတယ်။တူရကီနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးလက်ရှိအချိန်မှမကောက်ဘူးဆိုပြီးအခွင့်အဆတိုးကောက်မဲ့အကြောင်းတောက်ကြနေမှာသမ္မတထရမ့်က Twitter မှာရေးခဲ့တာပါ။အကြမ်းဖက်ဝါဒကိုထောက်ခံအားပေးမှုဆွဲချက်နဲ့တူရကီကဖန်ထားတဲ့အမေရိကန်နိုင်ငံသားခရီးရန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုပြန်လုပေးဖို့အမေရိကန်ကတောင်းဆိုထားပြီးတော့တူရကီကတော့တရားစွဲတင်ဖို့လုပ်နေတာကြောင့်နှစ်နိုင်ငံကြားဆက်ဆံရေးတွေဆိုးရွားနေတာပါဆွဲဆိုထားတဲ့အမှုကအခြေမြင်မရှိပဲတူရကီကဘရန်ဆန်ကိုပြန်ပေးဆွဲရတာဖြစ်တယ်လို့အင်မီရောကဆွဆွဲပါတယ်တူရကီအစိုးရကတော့ဘရန်ဆန်ကိုတရားရင်ဆိုင်ဖို့လိုလားနေတာပါဘရန်ဆန်ကိစ္စနဲ့အငင်းပွားလာရကတူရကီပေါ်အမေရိကန်ဖက်ကဗန္နာရဲ့အရာအရေးယူလာမှာကိုရင်းနှီးမြှုပ်နှံသူတွေဆိုရင်အတွက်တူရကီငွေကြေးတန်ဖိုးကျဆင်းဖို့ဖြစ်လာရတာပါ
American သမ္မတ Donald Trump က NAFTA ကိုမြောက် America နိုင်ငံများကြားလွှဲလပ်တဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်ချုပ်ဆိုထားတဲ့ Mexico နိုင်ငံပေါ်ချီးမွမ်းခဲ့ပေမဲ့ကနေဒါကိုတော့ချိန်ချောက်ပြောဆိုလိုက်ပါတယ်။တောက်ကြနေညနေက Twitter မှာရေးသားခဲ့ရမှာ Trump ကဒီအရင်ကနဲ့မတူပဲ Mexico နိုင်ငံပေါ်အကောင်းပြောခဲ့တာပါ။ရွေးကောက်ပွဲအကြုံမဲဆွဲကာလာရုံကတော့မိန်ကွန်းပြောကြရမှာ American ပြည်ထောင်စုကနေဆက်တိုင်းကာရင်ရမှာ Mexico အနေနဲ့အကုန်ကြခံရမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီအစီအစဉ်ကိုအကောင့်ထဲမှာဖော်နိုင်ဖြစ်နေပါတယ်။ဒါအပြင်အဲ့ဒီကာလကဒီမက္ကဆီကိုနိုင်ငံသားတွေဟာမရင်းသမားတွေဖြစ်တယ်ဆိုပြီးတော့လေထရမ့်ကပုံဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုခါမှာတော့မက္ကဆီကိုနဲ့ဆက်ဆံရတာဟာအဆင်ပြေလာပါတယ်။ မော်ဒကားစိုက်ရုံလုပ်သားတွေစိုက်ပျိုးရေးသမားတွေအတွက်အလုပ်ကန်ခွင့်လန်းတွေပိုကောင်းမွန်အောင်ဆောက်ရှောက်ပေးရပါမယ်။ဒါမှမဟုတ်ရင်တော့ဆက်ဆံရေးအဆင်ပြေလာမှာမဟုတ်ဘူးလို့ Trump က Twitter မှာရေးခဲ့ပါတယ်။ဒါပြင်လာမယ့်ဒီဇင်ဘာမှာ Mexico သမ္မတဖြစ်လာမယ့် Andrés Manuel López Obrador ဟာဒီတကယ့်ကိုလူရည်မွန်တယောက်ဖြစ်တယ်လို့လည်းသူကချီးမွမ်းရေးသားပါတယ်။ဒါပေမဲ့လည်းတခြားတစ်ဖက်မှာတော့ Trump ကကနေဒါအနေနဲ့စောင့်ဆိုင်းရမယ်သူတို့ရဲ့တွင်းကုန်ကိုနဲ့ကုန်သင်းအတားအဆီးတွေကတိတ်ကြီးမလွန်နေတာကြောင့်တကယ်လို့ညှိနှိုင်းမရဘူးဆိုရင်တော့မော်တော်ကားတွေကိုအခွန်ကောက်မယ်လို့ဆိုပါတယ်။တောက်ကြနေနှောင်းမယ်မှာပဲကနေဒါကလည်းသူတို့အနေနဲ့မပြောင်းမလဲရက်ဒီမှာဖြည်းဖြည်း NAFTA သဘောတူညီချက်နဲ့ပတ်သက်လို့ပြုပြင်ပြောင်းလဲဖို့ဆောင်ရွက်နေတဲ့အချိန်ထဲမှာကနေဒါလူထုအတွက်ဆက်ပြီးတော့ရက်ဒီသွားမယ်ဆိုပြီးတုံ့ပြန်ပါနဲ့ခင်ဗျာ။
ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအပါအဝင်အမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အစည်းအဝေးမရှိဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောတယ်လို့အီရန်ရဲ့ဒါနီစီယန်ပုဂ္ဂလိကသတင်းဌာနကဒီကနေ့စနေနေ့မှာပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံဘေးပတ်မှာဝန်ကြီးပွန်ပီယိုနဲ့တွေ့ဆုံမှုရှိပါသလားလို့မေးမြန်းရမှာဝန်ကြီးဇာရီဖ်ကအဲ့ဒီလိုအစည်းအဝေးမျိုးလုပ်ဖို့စီစဉ်ထားသလားမရှိသလိုအီရန်ရဲ့သဘောထားကိုလည်းအချိန်ချင်းကြီးညာခဲ့ပြီလို့ဖြေဆိုခဲ့တဲ့အကြောင်းသတင်းကဖော်ပြပါတယ်။အီရန်ပေါ်တန်ခတ်မှုအစ်စ်တွေမချမှတ်ခင်နိုင်ပိုင်းအလိုမှာပဲကြိုတင်သတ်မှတ်ချက်တွေမထားဘဲနဲ့တွေ့ဆုံညီနိုင်ဖို့ဆိုပြီးအမေရိကန်ဘက်ကပြခဲ့တဲ့သတင်းလာနေကကမ်းလှမ်းချက်ကိုအီရန်သမ္မတဟာဆန်ရိုဟာနီကပယ်ချခဲ့တာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုမကျေနပ်တဲ့အတွက်2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီမှုကနေအမေရိကန်နိုင်ငံနှုတ်ထွက်လိုက်ပြီးတန်ခတ်ပိတ်ဆို့မှုအစ်စ်တွေကိုအခုလိုပြန်ချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာပါ။သမ္မတထရမ့်ဘက်ကတွေ့ဆုံမှုကမ်းလှမ်းလာပေမဲ့အမေရိကန်ဘက်ကယိုသားမှုမရှိတဲ့အတွက်အမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုမရှိဘူးလို့ဇရစ်ရက်ပြောဆိုချက်ကိုကိုကားပြီးသက်စင်တရင်ကဖော်ပြခဲ့တာပါ။အမေရိကန်နဲ့အီရန်တို့တွေ့ဆုံဆွေးနွေးရေးအတွက်အိုမန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကအရင်ဆုံးကကြာဝင်ဆောင်ရွက်ပေးခဲ့ပေမဲ့ဒီတစ်ချိန်မှာတော့အမေရိကန်နဲ့တရရရောတွေ့ဝဲတဲ့နီလာနဲ့ပါပြောဆိုထားတာမရှိဘူးလို့ဒီတရင်မှာအစောပိုင်းမှာပဲဝန်ကြီးဇရစ်ကပြောဆိုထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံကဂျပန်နိုင်ငံသားတဦးကိုဖမ်းဆီးထားတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောလိုက်ပါတယ်။အဲ့ဒီဂျပန်နိုင်ငံသားဟာတရှို့လုတဲ့ဆိုတဲ့စစ်ဆေးချက်နဲ့ဖမ်းဆီးခံရတာဖြစ်ကြောင်းအစာဟီဂျပန်သတင်းစာမှာဖော်ပြပါရယ်အသက်39နှစ်အရွယ်ဗီဒီယိုရိုက်ကူးဖမ်းဆီးသူဖြစ်တယ်လို့ဆိုတဲ့ဂျပန်နိုင်ငံသားဟာမြောက်ကိုရီးယားကိုအလဲပတ်သွားရောက်တာဖြစ်ပြီးဩဂုတ်လ17ရက်နေ့မှာဂျပန်နိုင်ငံကိုပြန်ရောက်ရမှာဖြစ်ကြောင်းအခုခါမှာသူနဲ့အဆက်အသွယ်ပြတ်တောက်နေကြောင်း NTV သတင်းဌာနကပြောပါရယ်မြောက်ကိုရီးယားအနောက်မြောက်ဒေသကစစ်ဖက်အစအဦးတွေကိုမှတ်တမ်းတင်ဗီဒီယိုရိုက်ကူးဖို့ဆောင်ရွက်စင်မှာသူ့အနေနဲ့ဖမ်းဆီးခံရတာဖြစ်နိုင်ကြောင်း NTV ကပြောပါရယ်မြောက်ကိုရီးယားဟာအရင်ကတည်းကဂျပန်နိုင်ငံလားတချို့ကိုဖမ်းဆီးခေါ်ဆောင်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီလူတွေကိုပြန်လွှတ်ပေးဖို့ဂျပန်နိုင်ငံအနေနဲ့ဆောင်ရွက်နေချိန်မှာပဲအခုလိုနောက်ထပ်ဖမ်းဆီးမှုပေါ်ပေါက်လာတာပါခင်ဗျာ
ဂျပန်ရှာဖွေကယ်ဆယ်ရေးရဟယင်တစဉ်တောင်းတွေကြားတဲ့ပြတ်ကျခဲ့တဲ့အတွက်ရင်မော်လိုက်ပါသွားတဲ့လူ၉စလုံးသေဆုံးသွားတယ်လို့အာဏာပိုင်တွေကဒီကနေ့အတည်ပြုပြောဆိုပါတယ်။ဂန်မာစီန်စုကဒေသခံရှာဖွေကယ်ဆယ်ရေးသမား9ဦးနဲ့ရဟယင်ကုမ္ပဏီကဝန်ထမ်း2ဦးလိုက်ပါသွားတဲ့ Bell 412EP ရဟယင်တောက်ကြနေကစတင်ပြန်လည်သွားပြီးတော့တနအိအတွင်းမှာပဲအဆက်အတွဲပြတ်ပြီးတော့ပြတ်ကျသွားခဲ့တာပါ။ရဟယင်မောပါသွားသူတွေထဲကနောက်ဆုံးတစ်ယောက်ကိုဒီကနေ့ကဲထုတ်နိုင်ခဲ့ပေမဲ့အဲ့ဒီမှာပဲသေဆုံးသွားခဲ့တာပါ။ရဟယင်ဟာအစ်စ်ဖွင့်မဲ့ခြေလင်းတောက်တဲ့လမ်းတစ်ခုကို2နာရီကြာသွားပြီးတော့ကြီးကျက်စစ်ဆေးနေခဲ့တာပါ။ဒီအဖြစ်ပြက်ကြောင့်လမ်းဖွင့်မဲ့အခမ်းအနားကိုစနေနေ့မှာဖျက်သိမ်းလိုက်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။အခုလိုရဟယင်ပြတ်ကျတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရဟယင်ပြတ်ကျသွားတဲ့နေရာမှာစုံစမ်းစစ်ဆေးမှုတွေလုပ်နေတာပါ။အဲ့ဒီနေရာမှာရဟယင်ကိုယ်တည်းကပြက်စီအပိုင်းစားတွေပြန်ကျနေပြီးရဟယင်ပြုတ်ကျခဲ့တဲ့နေရာကတစ်ပင်တွေလည်းကျိုးနေပါတယ်။ဂျပန်သတင်းဌာနကတော့ရဟယင်ဟာမြူရီဆိုင်နေတဲ့တောင်ပေါ်မှာအတော်နဲ့နေကနေပြန်တက်နေခဲ့တယ်လို့မျက်မြင်သက်သေတွေကိုကိုးကားပြီးတော့ဖော်ပြပါတယ်။အဲ့ဒီလိုပြတ်ကျမသွားခင်မိနစ်ပိုင်းကလေးမှာပဲရဟယင်ပြန်ကိုယ်လာတာကိုရဟယင် GPS ကနေဖော်ပြနေတာတွေ့ရတယ်လို့ကျိုးတို့သတင်းဌာနကပြောပါတယ်။ရင်မမပြန်တက်ရင်မတန်ကောက်ရတဲ့ဆက်လဲပါမသွားဘူးလို့လည်းဆိုပါတယ်။တက်တန်း20ရှိပြီဖြစ်တဲ့ရဟယင်ကိုပြည့်ခဲ့တဲ့ April လကအင်ဂျင်ပြန်ပြင်ထားပြီးဂျွန်လမှာပြန်ပြီးတော့ပြန်တန်းခဲ့တဲ့အချိန်ကစလို့ချူရင်ချက်ပါမှမရှိဘူးလို့ Perfect Jewel တာဝန်ရှိသူတွေကပြောပါတယ်။
အင်ဒိုနီးရှားနိုင်ငံမှာလူ400နီးပါးတည်ဆုံခဲ့တဲ့အင်အားပြင်းငလင်လုခတ်ခဲ့ပြီးနောက်မှာလမ်းပေါက်ကျွန်းဟာဆယ်လက်မလောက်အထိမြင့်တက်လာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ကယ်ဆယ်ရေးအေဂျင်စီကဒီငလျင်တွင်သေဆုံးသူ321ယောက်ရှိတယ်လို့သတင်းထုတ်ပြန်ပြီးနောက်တည့်ရက်ဒီကနေ့မှာတော့သေဆုံးသူ388ယောက်ထိရှိပြီလို့ဆိုပါတယ်အခုချိန်ထိတော့ကယ်ဆယ်ရေးတွေဟာအပျက်စီးပုံတွေထဲမှာအသက်ရှင်ကျန်နေသူတွေကိုလိုက်လံရှာဖွေနေဆဲဖြစ်ပြီးတချို့ကိုလည်းတကြိုခဲ့ပြူရပါပြီအော်ဂိုလာ9ရက်နေ့ကငလျင်လုခတ်ပြီးဂျိုဒူးကရိုက်ကူးခဲ့တဲ့လမ်ဘော့ကျွန်းရဲ့ပုံတွေကို NASA နဲ့ California နည်းပညာ Institute ကသိပ္ပံပညာရှင်တွေပူးပေါင်းပြီးတော့အဖြေရှာခဲ့ရမှာကျွန်းဟာငိုရှိခဲ့တဲ့အနေထားတဲ့ဆယ်လက်မလောက်ပုံမြင့်လာတာကိုတွေ့ရတာပါငလင်ဘူချက်မနဲ့နီးရဲ့ကျွန်းရဲ့အနောက်မြောက်အရက်မှာအခုလိုမြင့်တက်လာတာဖြစ်ပြီးတခြားနေရာတွေမှာတော့နှစ်လက်မကနေ6လက်မအထိနှိမ့်ဆင်းသွားပါတယ်ငလင်ကြောင့်လူနေအိမ်ပေါင်း6800လောက်ပျက်စီးသွားတဲ့အတွက်လမ်းပေါက်ကျွန်းမှာနေထိုင်သူ10ရာခိုင်နှုန်းဖြစ်တဲ့လူပေါင်း4သိန်းနီးပါးဟာအခုခါမှာအိုးအိမ်မဲ့ဖြစ်နေပါတယ်လမ်းပေါက်ကျွန်းမြောက်ပိုင်းကခရင်တုံးကူမှာခုချိန်ထိအကူအညီတွေမရောက်သေးဘူးလို့လည်းဒီကယ်ဆယ်ရေးအေဂျင်စီအရာရှိတွေကပြောပါတယ်လွန်ခဲ့တဲ့သတင်းတပတ်နီးပါးကလုတ်ခတ်ခဲ့တဲ့ခုနှစ် Rich Star Scale ရှိတဲ့အင်အားပြင်းငလင်တွေကြောင့်ဒေသခံတွေကဘေးဒုက္ခရင်ဆိုင်နေရတဲ့ကြားမှာပဲဒီကနေ့မှာတော့ဈေးဆိုင်တချို့ကိုပြန်ဖွင့်လှစ်ပြီးတော့အစားအသောက်တွေရောင်းချပေးခဲ့ပါတယ်ခင်ဗျာ
။ရှီမဲနိုင်ငံမှာကလင်းငယ်အများပြားအပါဝင်လူ90ထဲမှနေတည်ဆုံခဲ့ရတဲ့လေကြောင်းတိုက်ခတ်မှုဖြစ်ရပ်ကိုစုံစမ်းစစ်ဆေးမယ်လို့ဆော်ဒီဥဆောင်တဲ့အာရဗ်စစ်ဘက်ညွန်ပေါင်းဖွဲ့ကတောက်ကြမ်းနေမှာပြောပါတယ်။အစောပိုင်းကတော့တိုက်ခတ်မှုကိုခုခံကာကွယ်ပြီးတော့ဥပဒေနဲ့ညီညွတ်တဲ့စစ်ရေးလှုပ်ဆောင်မှုလို့ပြောထားတာပါ။လေကြောင်းတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလို့ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုတာအပါဝင်နိုင်ငံတကာကဝေဖန်ပြောဆိုတာတွေကြေကြေပြန့်ပြန့်ထွက်လာပြီးတဲ့နောက်အခုလိုပြောင်းလဲပြောဆိုလာတာပါ။
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်းသွားတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်းမြန်မာနိုင်ငံကိုကိုရိုင်းလာရောက်ပြီးတော့မြန်မာအစိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံညှိနှိုင်းနေမှုကိုအလားအလာကောင်းဖြစ်ကြိုးစိုးလက်ခံကြပါမယ်လို့ဒီဒုက္ခသည်တွေအပေါ်မှာမြန်မာပြည်သူတွေအကြားကွဲပြားတဲ့အမြင်သဘောထားတွေကိုနားလည်မှုရှိလာအောင်ရှင်းလင်းကြဖို့လိုအပ်တယ်လို့ရခိုင်ရေးဆောင်ရွက်နေသူတွေကပြောပါတယ်အစိုးရဘက်ကလည်းနိုင်ငံသားဖြစ်ခွင့်ရှိတဲ့သူကိုနိုင်ငံသားအခွင့်အရေးနဲ့အညီအခွင့်အရေးပေးဖို့လိုပြီးတော့ဖြစ်ခွင့်မရှိဘူးဆိုရင်လည်းပြက်ပြက်သားသားကင်တွယ်ဖြေရှင်းဖို့လိုတယ်လို့ရခိုင်နိုင်ငံရေးပါတီ AMP ကထောက်ပြပါတယ်အကြောင်းစုံဆက်ပြီးတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဘူဟာဆန်မိုဟာမက်အလီကိုရိုင်းတက်ရောက်ခဲ့တဲ့မနေ့နေပြည်တော်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ကြားဝင်ကြီးအဆင့်အစည်းအဝေးပွဲကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားကြတဲ့ရခိုင်ဒေသကနေရဲဆွန့်ခွာသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုစောလွင်စွာစတင်နိုင်ရေးသဘောတူညီချက်ရှိချက်နှစ်နိုင်ငံသဘောတူခဲ့ကြပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကိုရိုင်းမြန်မာနိုင်ငံကိုလာရောက်ပြီးမြန်မာဆိုရတာဝန်ရှိတဲ့သူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းမှုကိုအလားအလာကောင်းဖြစ်ကြိုးစိုးလက်ခံကြပါမယ်လို့ဒီဒုက္ခသည်တွေအပေါ်မှာမြမပြည်သူတွေရဲ့သဘောထားအမြင်ကွဲပြားမှုတွေကိုရင်ကြားစေရှင်းလင်းပေးဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကကောင်းပါလေဟိုလုတ်တဲ့လာလဲကြာပါပြီ။သူတို့ကိုယ်တိုင်လာတဲ့အတွက်ကြောင့် government to government ကိစ္စရကလေးတွေကတော့တိုးတက်မှုရှိတယ်လို့ထင်တယ်။သို့တော့ကျွန်တော်အနေနဲ့ပြည်သူ့ကြားမှာနားလည်မှုတည်ဆောက်ဖို့လေရင်ကြားစီရေးကအဓိကလက်ခုလိုပါလေ။အဲ့လားလေးကိုတော့ဆက်လက်ပြီးတော့အကောင့်ထည့်ဖို့လိုအပ်ပါလိမ့်မယ်။နှစ်ဖက်အမြင်တွေကတော်တော်လေးွာနေပါလေ။ပြည်တွင်းကအထူးသောအမြင်တွေကတော့ထင်ရင်ဒီပုံကိုယ်တွေတဦးတယောက်မှမမပြင်းနဲ့မပတ်သက်တဲ့လူတွေနိုင်ငံခြားသားတွေဟိုအဆက်ဆက်ကနေပြီးတော့ခိုးဝင်လာကြတယ်မတရားမြေတွေသိမ်းထားတယ်အဲ့တော့သူတို့ကဒီမှာစူပူတောင်းကြမှုလုပ်ပြီးတော့ဒီကာကွယ်ရေးအဖွဲ့တွေကနေနေတဲ့အခါကျတော့ထွက်ပြေးသွားကြတယ်သူတို့အဖြစ်ကျူးလို့ထွက်ပြေးသွားကြတယ်သူတို့ဌာနေကိုသူတို့ပြန်သွားကြတယ်အဲ့ဒါပြီးပြီပေါ့သူတို့ဘာလို့ခေါင်းထိတာတုံးဆိုတော့အမြင်ကပမာပြည်ထဲမှာအဲ့ဒီပုံစံအဲ့လိုကြီးမပြောသေးတိုင်အောင်တိုင်းရင်းသားတွေသိစားဘူးတော့မစင်စားဘူးလူမျိုးကြားဘာသာကြားတွေအတွက်ကတော့အမျိုးမျိုးလုပ်ပြီးနေတယ်ဆိုပြီးတော့တောက်ထိုးပင့်ကော်လုပ်တဲ့လူတွေရဲ့ပွေးထိုးလှုပ်ဆော်မှုကအဲ့ဒီအစကပြည်တွင်းကအယံကျေလောင်နေတယ်ဒီပကလည်းပဲပါဖြစ်နေလဲဆိုလို့ရှိရင်ဒီကိစ္စရပ်တွေဟာဟိုလူအခွင့်အရေးချုပ်ပေါက်မှုလို့ဒီ humanitarian crisis တို့ဂျွန်ဂူရဲ့အထိတ်အယုံကြီးတစ်ခုတောင်ဖြစ်နေပါပြီဆိုတဲ့ကိစ္စရပ်တွေအဲ့ဒီလိုအဖြစ်အခုကိုကျွန်တော်ရင်ကြားစစ်ဖို့ကတွဲဆုံဆွေးနွေးရေးပဲကျွန်တော်တို့ကအစိုးရအချင်းချင်းတွေ့တာလည်းအမတန်လိုအပ်တယ်စာရင်းတမန်ရင်းလည်းလိုအပ်တယ်အဲ့လိုပြည်သူတွေကိုတွေ့ဖို့လိုတယ်လို့ကျွန်တော်ထင်တယ်
ဘ င်္ဂလားဒေ့ရောက်ဒုက္ခသည်တွေအရေးအစိုးရဘက်ကနေဘင်္ဂလားဒေ့အစိုးရကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်နိုင်ငံရေးပါတီတွေရဲ့အမြင့်သဘောထားကိုအလေးထားဖို့လိုသလိုမြမအစိုးရအနေနဲ့နိုင်ငံသားဖြစ်ခွင့်ရှိသူကိုဥပဒေနဲ့အညီနိုင်ငံသားအခွင့်အရေးပြေဝပေးတင်ပြီးဖြစ်ခွင့်မရှိဘူးဆိုရင်လည်းပြက်ပြက်သားသားကင်တွယ်ဖြေရှင်းတင်တယ်လို့ရခိုင်မျိုးသားပါတီရဲ့အတွေ့အမှုအဖွဲ့ဝင်ဦးအောင်မရတ်ကျော်ကတိုက်တွန်းပြောဆိုလိုက်ပါတယ
်နိုင်ငံသားဖြစ်သင့်တဲ့လူကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်မြန်မာနိုင်ငံလုံးကိုတော့ခွင့်ပေးလိုက်ကျွန်တော်တို့ဒီမြန်မာပြည်ပိတ်ဆောင်မှာထားပါနဲ့နိုင်ငံသားမဖြစ်သင့်တဲ့လူကိုနိုင်ငံသားမဖြစ်သင့်တဲ့နိုင်ငံခြားသားဖြစ်ပြက်ပြက်သားသားကြော်ညာပြီးရင်အဲ့ဒါတွေကိုစီစီမုံတွေလုံးနေမဲမဲကန်ကန်လုံးနေပြုမယ်ဆိုရင်တော့ကျွန်တော်တို့ဒီသက်ဆိုင်အတိုင်းသားတွေအနေနဲ့ရောကျွန်တော်တို့ဒီဘက်ကနိုင်ငံရေးပါတီတွေရောသူခွေးစီတွေရောအရာတွေကိုပါလက်ထဲလက်ခံကြမေးရဲ့အတိုင်းတန်နေနဲ့ကျွန်တော်တို့အမြဲတမ်းပြောဖြစ်ပါတယ်အခုကအဲ့ဒီကိစ္စတွေကိုဘာမှမလုပ်ပြီးအဲ့လိုလက်ခံမေးလက်ခံမေးလက်ခံမေးပြီးအဲ့လိုမျိုးဖြစ်နေတော့ဒီဘက်ကဒီဘက်ခံလူထုကတော့ရှင်နေမုန်ကတော့မရနိုင်ဘူးဟိုကီလေမုန်ကတော့ရနိုင်တယ်ပဲလို့တော့ကျွန်တော်တို့ကတော့မထင်ပါဘူးဒီလိုမျိုးလုပ်နေပြီဆိုတော့
ဘင်္ဂလားနှစ်နိုင်ငံအရေးလေ့လာအခဲခံနေတဲ့မြန်မာနိုင်ငံရဲ့သုံးသက်သူဒေါက်တာခင်ဇော်ဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးမြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတွေ့ဆုံဆွေးနွေးမှုကိုအလားအလာကောင်းတစ်ခုဖြစ်ရှုမြင်ပါတယ
်။ဘင်္ဂလားဒေ့ရှ်ကနိုင်ငံလေးတာပြည်တာသူကနိုင်ငံကြီးသားလို့သူကကန့်တွယ်ရတယ်စဉ်းစားရတယ်အချင်းချင်းဆုံးရမယ်ဆိုတာပြည်သူကဒါကိုမဆုံးအောင်နော်တော်တော်အဖတ်ချလို့ရအောင်ဆိုတော့သူကမပြောချက်လာတာနော်အကောင့်မဆက်မြင်နေအကောင့်မကမြင်နေသူလို့ဆိုလို့ပဲဖတ်တယ်လားနားရပြီလို့လို့တယ်နော်ဘာလို့လဲဆက် ICC ဖော်ဝင်နော်ဆိုတော့ပြောလို့ပါချင်လို့ရှိရင်အားလုံးကနိုင်ငံတစ်ခုကောင်းတဲ့အချိန်လမ်းကတစ်ဖြစ်အောင်သူ့အနေနဲ့က
ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့မြန်မာအစိုးရဘက်ကရိုဟင်ဂျာဒုက္ခသည်အဖြစ်မသုံးနှုတ်ပါဘူးမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာရခိုင်ပြည်နယ်ဘက်ကလည်းဒီကနေ့ခီးစပ်ဖို့ရှိပါတယ်ရှင်တဆက်တည်းပါပဲရိုဟင်ဂျာဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲကိုလည်းတင်ပြပေးကြပါတယ်မုတ်တုံမိုးတွေအပြင်းထန်ရွာနေတဲ့အခုလိုကာလမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာဒေသကိုရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအတွက်ကျန်းမာရေးအရာစိုးရိမ်မှုအပြင်ရေကြီးမြေပြိုတဲ့အန္တရာယ်ကလည်းနေစဉ်နဲ့အမျှချိမ့်ချောက်ခံနေရပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကကူညီနေကြတယ်လို့ဆိုပေမဲ့လည်းလိုအပ်သလောက်မလုပ်ပေးနိုင်ပဲဖြစ်နေပါတယ်သူတို့ရဲ့နောက်ဆုံးအခြေအနေဘယ်လိုရှိနေပါသလဲဆိုတာကိုတော့ကိုကျော်အောင်တွင်ကတင်ပြပေးထားပါတယ်ရှင
်။ကော့ဆက်ဘဇာဒေတာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေတွေကတော့တိတ်လဲမဆိုးတိတ်လဲမကောင်းလို့ဆိုရပါလိမ့်မယ်။ဒီဒေတာကဒုက္ခသည်စခန်းဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကဒုက္ခသည်၅သိန်းကိုကျန်းမာရေးစောင့်ရှောက်မှုဆိုင်ရာစစ်ဆေးမှုတွေလုပ်နိုင်ခဲ့ပြီလို့ IOM ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်Joel Mimman ကဂျနီဗာကုလသမဂ္ဂရုံးမှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
် Cox's Bazaar and our work in the medical consultations
Cox's Bazaar မှာလုပ်ဆောင်နေတဲ့ IOM အဖွဲ့ရဲ့ကျန်းမာရေးဆိုင်ရာစစ်ဆေးအကြံပေးဆွေးနွေးမှုတွေကအခုတပတ်တည်းမှာပဲလူဦးရေ၅သိန်းကိုတွဲဆုံပြီးလုပ်ဆောင်နိုင်ခဲ့ပါပြီအဲ့မှ24နာရီပတ်လုံးလက်ပတ်နေတဲ့စည်းကမ်းတွေလည်းတော်တော်များများရှိနေပါတယ်စေဝါကုသရေးဌာန23ခုလည်းအဲ့ဒီဒါတဝိုက်မှာ printer နိုင်ပြီးဒုက္ခသည်စခန်းအတွင်လှက်လက်ကုသပေးနေတဲ့ကျန်းမာရေးအဖွဲ့တွေလည်းရှိနေပါတယ
်။မုတ်တုံမိုးတွေအပြင်းထန်ရွာတဲ့အခုလိုအချိန်မျိုးမှာကော့ဆက်ဘဇာဒုက္ခသည်စခန်းတွင်ရေကြီးမြေပြိုမဲ့အန္တရာယ်တွေကတော်တော်ဆိုးရင်ရပါတယ်။အဲ့ဒါကြောင့်မြေပြိုနိုင်မယ်လို့ယူဆတဲ့နေရာတွေကဒုက္ခသည်တွေကိုပို့ပြီးတော့လုံခြုံစိတ်ချတဲ့နေရာတွေစီရွှေ့ပြောင်းပေးနေပါတယ်။ဒါပေမဲ့လည်းပြောင်းရွှေ့ပေးတဲ့ဒုက္ခသည်2000လောက်ကိုတော့မပြောင်းပေးနိုင်သေးဘူးလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်William Spindler ကဂျနီဗာသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါလေ
UNHCR together with the Bangladesh authorities and our partners
ရေကြီးမြေပြိုအန္တရာယ်ကြုံရနိုင်တဲ့နေရာတွေကဒုက္ခသည်တွေကိုလုံခြုံတဲ့နေရာတွေစီပြောင်းရွှေ့တဲ့ကိစ္စ UNHCR အဖွဲ့ကတခြားကူညီရေးအဖွဲ့အစည်းတွေနဲ့ရော Bangladesh အနာပိုင်တွေနဲ့ပါပူးပေါင်းပြီးလှုပ်ဆောင်နေပါတယ်ရေကြီးမြေပြိုမှုဖြစ်နိုင်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခသည်ဦးရေက4,000-1,000လောက်ရှိပါတယ်အဲ့ဒီထက်ကဒုက္ခသည် 2,400 နီးပါးကိုတော့ကျွန်တော်တို့နေရာရွှေ့ပြောင်းထားနိုင်ပါပြီနောက်ထပ် 2,000 လောက်ပြောင်းမှုကျန်နေပါသေးတယ်
။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတော့မုတ်တုံမိုးတွေအပြင်းထန်ဆုံးရွာခဲ့တဲ့ကာလပါ။ပြီးခဲ့တဲ့မေလ17ရက်နေ့ကစပြီးတော့ဆိုးဝါးတဲ့ရာသီဥတုဒဏ်ကိုခံစားခဲ့ရသူဒုက္ခသည်တွေက 4,900 လောက်ရှိပါတယ်။အဲ့ထဲမှာလေပြင်းတိုက်ခတ်မှုနဲ့မုန်တိုင်းဒဏ်တွေကိုခံခဲ့ရတဲ့သူပေါင်းက 2,000 ကျော်ရှိပါတယ်။ဒုက္ခသည်1,000ကျော်ကမြေပြိုတဲ့ဒဏ်ကိုခံခဲ့ရပြီး 9,400 လောက်ကရေကြီးတဲ့ဒဏ်ကိုခံခဲ့ရပါတယ်။ရ ရေစိတ်ဝင်မှုနဲ့မိလောင်မှုတွေကြုံတွေ့ရတဲ့သူပေါင်းကလော့ဇယ်မှာ3000လောက်ရှိတယ်လို့ UNHCR ကဆိုပါတယ် UNHCR ပြောခွင့်ရ William Splendor ကဒုက္ခသည်စခန်းတွင်တိဆောက်ပြုပြင်ရေးလှုပ်ဆောင်မှုတွေအကြောင်းဆက်ပြီးတော့ပြောပါတယ်
So far 32 kilometers of roads have been constructed
လော့ဇယ်32 kilometers ရှိတဲ့လမ်းတွေကိုဖောက်ထားပါပြီအဲ့ဒီအထက်မှာအုံနဲ့ဆောက်တဲ့လမ်းခြေသွွားလမ်းတွေနဲ့အဓိကလမ်းမကြီးတခုကိုလည်းကုတူပါလုံစခန်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကတိဆောက်ပေးထားပါတယ်တောင်ကုန်းတွေပေါ်သွားရတဲ့45ကီလိုမီတာအရှိလေကရစ်တွေ63ကီလိုမီတာရှိတဲ့အကာအကွယ်ပေးနေရန်တွေ94မီတာရှိတဲ့ရေနုတ်မြောင်းတွေနဲ့မီတာ2000ကျော်ရှိတဲ့တံတားတွေလည်းတိဆောက်ထားနိုင်ပါပြီ
ဒီလိုတိဆောက်ပြုပြင်မှုတွေလုပ်ထားနိုင်တယ်ဆိုပေမဲ့အချိန်17လကြာလာပြီဖြစ်တဲ့ရိုဟင်ဂျာပြည်ပခါမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကအကြီးအကျယ်လိုအပ်နေတော့မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးကုလသမဂ္ဂနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကရန်ကုန်ငွေ32ရာခိုင်နှုန်းနဲ့ပဲလှုပ်ဆောင်နေရတာကြောင့်ရန်ကုန်ငွေတွေပို့ပြီးတော့ထည့်ဝင်ကြဖို့ကိစ္စဟာအရေးပေါ်လိုအပ်နေတော့မယ်လို့ UNHCR ကဆိုပါတယ်လော့ဇယ်ဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မမုတ်အလီကမြန်မာနိုင်ငံမှာရောက်နေပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကပြန်လည်လက်ခံရေးကိစ္စမြန်မာဆိုကတာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ်မြန်မာဆိုကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့လက်မခံပါဘူးကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ဘက်ကလည်းလုံခြုံရေးကောင်စီကနေပြီးတော့ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရေးယူဆောင်ရွက်မှုတွေလှုပ်ဆောင်မှုလုံခြုံရေးကောင်စီကိုအင်ကာနေတုန်းကပဲတိုက်တွန်းထားပါတယ်မြန်မာဆိုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း23ရွာကိုကုလသမဂ္ဂဝန်ထမ်းတွေတွားရောက်ပြီးတော့လေ့လာခွင့်ရှိပြီလို့အင်ကာနေတုန်းကပဲအကြောင်းကြားထားပါတယ
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်တားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဘော Global Times သတင်းစာရဲ့ဆောင်းပါးတစ်စောင်ကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလုံးတာအများပြည်သူသဘောထားကိုဦးစားပေးလွှတ်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5-4 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသေးရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။အမေရိကန်ရဲ့စီးပွားရေးဟာကိန်းကနန်းအချက်အလက်တွေအများစုအရတိုးတက်တဲ့လက္ခဏာတွေတွေ့မြင်နေကြရတာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောင်မြင်မှုအဖြစ်မကြခဏဝင်ကြွားပြောဆိုလေးရှိပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားတွေရဲ့ကြားမှာတော့နိုင်ငံရေးအယူအဆတွေပါတီဆွဲတွေအပေါ်မှာမူတည်ပြီးတော့အမြင်တွေကကွဲပြားနေပါတယ်။ဒီအကြောင်း VOA အင်ဖြူတော်သတင်းတောက် Pepsi Widaku Sara ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်။
မြန်မာနိုင်ငံကထုတ်ပြန်ထားတဲ့ကိန်းဂဏန်းလေးကိုကြည့်မယ်ဆိုရင်တော့အမေရိကန်စီးပွားရေးဟာတကယ့်ကိုအခြေအနေကောင်းနေပါတယ်။ဖွံ့ဖြိုးမှုနှုန်းကဒုတိယဗန္ဒာရေး3လပတ်မှာ 4.1 ထိတိုးလာခဲ့တယ်လို့အလုံးလမဲ့နှုန်းကလည်း 2000 ပြည်နှစ်ကဆက်လို့အနည်းဆုံးအဖြစ် 3.9 ခန့်နှုန်းပဲရှိနေပါတယ်။ပုဂ္ဂလိကကဏ္ဍမှာအလုတ်ကိုင်းတွေ 17 လဇတိုက်တိုးလာနေရမှာ 18 နှစ်နီးပါးအတွင်းအမြင့်ဆုံးအဖြစ် 19 ဆန်းခွဲထိရှိခဲ့တာပါ။ဒီလိုစီးပွားရေးအခြေအနေကောင်းတွေတွေ့ရတဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကသူ့မူဝါဒရဲ့ရလဒ်တွေအဖြစ်အမှတ်ယူပြောဆိုလို့ရှိပါတယ်။
America is being respected again and America is winning again because we are finally putting America first.
American သားပထမဦးစားပေးမူဝါဒကြောင့် American ပေါ်တကြောပြန်လေးစားလာကြသလိုအနိုင်လဲရနေပါတယ်။ဘယ်နေရာကိုပဲကြီးလိုက်ကြီးလိုက်အမခန်းစရာ American စီးပွားရေးရဲ့တက်ရောက်မှုတွေကိုတွေ့ရမှာပါ
။ New York ပြည်နယ် Buffalo မြို့က Dan Smolarak တို့လိုထောက်ခံသူတွေကတော့သမ္မတရဲ့ပြောဆိုချက်ကိုသဘောတူကြပါတယ်။
His economic policies have been great. I mean, our economy is just doing awesome.
တမရရဲ့စီးပွားရေးမူဝါဒတွေကအင်မတန်မှကောင်းတယ်လို့ထင်ပါတယ်။စီးပွားရေးအခြေအနေကတကယ်ကိုကောင်းနေတာပါ။စီးမင်းစည်းကမ်းတွေကိုဖျက်သိမ်းတာကတကယ်ကောင်းတဲ့အစီအစဉ်လို့လည်းထင်ပါတယ်
။ဒါပေမဲ့လည်းကော်လိုရာဒိုပြည်နယ်ဒန်ဗာမြို့က Michael Harris တို့လိုလူတွေကတော့တမရအနေနဲ့လှုပ်တင်လှုပ်ထိုက်တာတွေလုပ်နေရလို့မမြင်ကြပါဘူး
။ Out of 100%, I give them 30%.
တရားမှာ30ရာခိုင်နှုန်းမဲ့ကျွန်တော်ကတော့အမှတ်ပေးချင်ပါတယ်သူလောက်ရမှာကိစ္စတွေတပုံကြီးရှိနေပါတယ်တမရတိုင်းလိုပဲခက်ခဲတဲ့အလုပ်တွေလုပ်ရမှာပါဒါကြောင့်လဲသူအနေနဲ့ဒီထက်ပိုပြီးအားစိုက်ဖို့လိုပါတယ
်ဒါပေမဲ့လက်တလုံးအမေရိကန်မှာကြုံနေရတဲ့တခြားအရေးကြီးတဲ့ကိစ္စတွေလိုပဲစီးပွားရေးပေါ်အမေရိကန်ရဲ့အမြင်တွေဟာယူကော့ဘွဲမှာမဲပေးတယ်လို့ပဲသဘောထားကွဲနေကြတဲ့အကြောင်းဝါရှင်တန်ခြေဆိုင် Democracy Fund Voter Study Group သူတည်တနာဖွဲ့က Robert Griffin ကသုံးသပ်ပါတယ
် It's one of those things whereany discussion about modern American politics kind of has to start with the fact that we're living in a very partisan time.
ဒီကိစ္စမှာလည်းခေတ်သစ် American နိုင်ငံရေးလောကရဲ့ဇနီးပွဲတိုင်းမှာကြုံရလေရှိသလိုပါတီဆွဲပြင်းထန်လို့နဲ့ခေတ်မှာကျွန်တော်တို့နေထိုင်နေကြရဲဆိုတဲ့အချက်ကိုပဲစပြောရပါလိမ့်မယ်။ဒါကြောင့်လည်းစီးပွားရေးကကောင်းသလားဆိုးသလားဆိုတဲ့အပေါ်အမြင်တွေနဲ့လူတွေကိုယ်တိုင်ကစီးပွားရေးကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေသူတို့အမြင်တွေပေါ်မှာသမရရဲ့ပါတီနဲ့သက်ဆိုင်ရာပါတီကိုထောက်ခံသူတွေရဲ့အစွဲတွေကအကြီးအကျယ်ဩဇာလွှမ်းမိုးနေပါတယ်။
စီဝိုင်းလိုဘဝမှာအရေးကြီးတဲ့ကိစ္စတိုင်းလိုလိုမှာနိုင်ငံရေးပါတီဆွဲနဲ့အမြင်တွေလွှမ်းမိုးနေတယ်ဆိုတဲ့အချက်ကိုတော့ Democracy Fund Voter Study Group ကအမေရိကန်နိုင်ငံသား8000လောက်ကိုသဘောထားစစ်တမ်းကောက်ယူရမှာလဲအထင်ရှားတွေ့ခဲ့ရတာပါ။အမေရိကန်မှာပါတီဆွဲကြီးလုံးတဲ့ပြဿနာဟာလွန်ခဲ့တဲ့15နှစ်လောက်ကတည်းကဆက်လာခဲ့တာလို့လဲဝါရှင်တန်အခြေစိုက်မူဝါဒရေးရလေ့လာရေးဘော်ဒ်ကဖြစ်တဲ့ American Enterprise Institute က Ryan Skitter ကပြောပါတယ်
We've seen a steady increase since the Great Recession 10 years ago.
စီးပွားရေးချွတ်ချုံကြခဲ့တဲ့လွန်ခဲ့တဲ့10နှစ်လောက်ကစားပြီးတဖြည်းဖြည်းကြီးထွားလာတာတွေ့ရပါတယ်။စီးပွားရေးအခြေအနေဟာ17ရာခိုင်နှုန်းကနေ53ရာခိုင်နှုန်းအထိတက်လာပြီဆိုတဲ့ခန်းစားချက်နဲ့ကောင်းတယ်လို့ပြောခဲ့ကြတဲ့သူတွေရှိပါတယ်။ဒါပေမဲ့လည်းဒီလိုရေဘူးရအမြင်တွေရဲ့နောက်ွယ်ကိုကြည့်လိုက်မယ်ဆိုရင်တော့သမ္မတ Obama လက်ထက်မှာဒီမိုကရက်တစ်ရဲ့ယုံကြည်မှုတွေကတွန်းအားပေးခဲ့တာတွေ့ရမှာဖြစ်တယ်လို့ Trump သမ္မတဖြစ်လာချိန်မှာလည်း Republican တွေဘက်ကယုံကြည်မှုတွေအကြီးအကျယ်တိုးလာတာတွေ့ရမှာပါ။
ပါတီဆွေးနဲ့ကြီးတဲ့ကြတဲ့အပြင်ဝင်ငွေလိုက်စီးပွားရေးပေါ်အမြင်တွေကလည်းကွဲပြားနေကြတာပါအလောက်ကရရှိရေးမှာအားကောင်းလာတဲ့ဆိုရင်လည်းအစိုးရကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရအမေရိကန်နိုင်ငံသားတွေရဲ့ပြင်းပြလာစားကတော့တိုးလာတာမျိုးမရှိပဲဝင်ငွေအများဆုံးရနေတဲ့လူရန်းစားတွေချမ်းမှသာအကျိုးအမြတ်တွေကိုအများဆုံးခံစားနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒီညပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 1925 32 51နဲ့လိုင်းလက်မီတာ 190 တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်။
ဝါရှင်တန်ပြည်နယ်ဆီယက်တဲမြို့မှာလေရင်ဆက်ပြင်းစင်သူတူဟာလေရင်ကြီးတစ်စီးကိုခိုယူပြီးတော့ဒီလေရင်ကိုစတန်တွေမောင်းနေခဲ့ပြီးတဲ့နောက်တောင်ပြည့်ကျက်ဆောင်ဒေတာရင်းကလူနေကျဲပါတဲ့ကက်ထရန်ကျွန်းပေါ်ပြတ်ကျခဲ့ပါတယ်အသက်29နှစ်အရွယ်လေရင်ထိမ့်သိမ့်ပြင်းစင်ရေးဌာနဝန်ထမ်းတူဟာ Horizon လေကြောင်းလိုင်းက Q400 ပံကာနှလုံးတက်လေရင်ကို CLTE တက္ကသိုလ်နိုင်ငံကလေစိတ်ကနေခိုယူမောင်းနေခဲ့တယ်လို့ PSKN ရဲဌာနက Twitter မှာရေးသားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က NAFTA ကမြောက်အမေရိကနိုင်ငံများအကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်ချုပ်ဆိုထားတဲ့မက္ဆီကိုနိုင်ငံပေါ်ချီးမွမ်းခဲ့ပေမဲ့ကနေဒါကိုတော့ချင်းချောက်ပြောဆိုလိုက်ပါတယ်။တောက်ကြနေညနေက Twitter မှာရေးသားခဲ့ရမှာထရမ့်ဟာအရင်ကနဲ့မတူပဲမက္ဆီကိုနိုင်ငံပေါ်အကောင်းပြောခဲ့တာပါ။ယူကောက်ပွဲအကျိုးမဲ့ဆက်ကာလာရုံးကတော့မင်းကွန်းပြောကြရမှာအမေရိကန်ပြည်အောင်စုဟာနေဆက်တိုင်းကာရင်ရမှာမက္ဆီကိုအနေနဲ့အကုန်ကြခံပေးရမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီအစီအစဉ်ဟာအကောင့်ထဲမဖော်နိုင်ဖြစ်နေပါတယ်။ဒါပြင်မက္ဆီကိုနိုင်ငံသားတွေဟာမရင်းသမားတွေဆိုပြီးတော့လည်းပုံဖော်ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကဂျပန်နိုင်ငံသားတဦးကိုဖမ်းဆီးထားတဲ့သတင်းတွေထပ်ပေါ်နေရတဲ့ပတ်သက်လို့စုံစမ်းနေကြောင်းဂျပန်နိုင်ငံကဒီကနေ့ပြောလိုက်ပါတယ်။အဲ့ဒီဂျပန်နိုင်ငံသားဟာတရှုလုပ်တယ်ဆိုတဲ့ဆွတ်ဆဲချက်နဲ့ဖမ်းဆီးခံရတာဖြစ်ကြောင်းအစာဟီဂျပန်သတင်းစာမှာဖော်ပြပါတယ်။အသက်39နှစ်အရွယ်ဗီဒီယိုရိုက်ကူးဖမ်းနီးသူဖြစ်တယ်လို့ဆိုတဲ့ဂျပန်နိုင်ငံသားဟာမြောက်ကိုရီးယားကိုအလဲပတ်သွားရောက်တာဖြစ်ပြီးတော့ဩဂုတ17ရက်နေ့မှာဂျပန်နိုင်ငံကိုပြန်ရောက်လာမှာဖြစ်ပေမဲ့အဆက်အသွယ်ပြတ်နေပါတယ
်။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖမ်းအင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.